အမေရိကန်ပြည်ထောင်စုတရားရုံးချုပ်တရားသူကြီးအဖြစ်ရွေးချယ်ခံ Brett Kavanaugh ကတရားစီရင်ရေးဟာသမ္မတရဲ့ဩဇာအာဏာလျောက်ကလွတ်ကင်းစီမဲ့လို့အထက်လွှတ်တော်တရားရေးကော်မတီစစ်မှောက်ဗိုလ်ထုနေရာထွက်ဆိုသွားပါတယ်။တရားရုံးချုပ်တရားသူကြီးအဖြစ်အတီးပြုတ်ခံရရင်သူ့ကိုအမည်စီရင်တင်သွင်းရေးချယ်ခဲ့သူသမ္မတ Trump ရဲ့အမြင်သဘောထားတွေအကျိုးစီးပွားတွေဘက်ကိုတင်းညွတ်မှမဟုတ်ကြောင်းအာမခံနိုင်သလားလို့ဥတာပြည်နယ် Republican အမတ် Orrin Hatch မိကုံကိုပြန်ဖြေရမှာအသက်53နှစ်အရွယ်ကာဗာနော့ကသူဟာလွတ်လပ်တဲ့တရားသူကြီးတစ်ယောက်ဖြစ်တယ်။ဖွဲ့စည်းပုံအခြေခံဥပဒေကိုသာစစ်ဆခံဖို့လိုတယ်။ဥပဒေအတိုင်းလိုက်နာဆောင်ရွက်မှုသာတာဝန်ရှိတယ်လို့ပြောကြားတော်ပါတယ်။ဖွဲ့စည်းပုံဥပဒေရဲ့အထက်မှာဘယ်သူမှမရှိဘူး။ခင်ဗျားဟာအစိုးရအဖွဲ့ထဲမှာဘယ်ရာထုဘယ်အစင်တန်းပဲဖြစ်ဖြစ်ဥပဒေစစ်မှောက်မှာတော့ဒဏ်သူပဲဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လက်ရှိသမ္မတတူဦးဟာကျန်းနိုင်ငံသားတွေလိုပဲဥပဒေအရဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးမှုကိုဖြေကျထွက်ဆိုရမယ်လားမထွက်ဆိုရဘူးလားဆိုတဲ့ကိစ္စကိုတော့ဒါဟာလက်တွေ့မဆန်တဲ့မေကွန်ဖြစ်တဲ့စူရီဖြစ်ဆိုဖို့ငင်းဆန်တော့ပါတယ်အခုအချိန်ဟာရွေးကောက်ပွဲကာလဒေါ်နယ်ထရန့်ရဲ့မဲဆွဲခဲ့သူတွေရုရှားနဲ့ဆက်သွယ်ခဲ့တဲ့ဆွဲဆွဲချက်ကိုရောဘတ်မူလာအဖွဲ့ကစုံစမ်းစစ်ဆေးနေခြင်းဖြစ်ပါတယ်